မေတီလာပြည်သူအကျိုးဆောင်ခွင့်ရက်ကဒေါ်မြင့်မြင့်အပါဝင်၃ဦးဟာပဲခူးတိုင်းပေါင်းတဲ့အကျဉ်းထောင်မှာအစာငတ်ခံဆန္ဒပြနေတဲ့ဟာ17ရက်ကြာပြီဖြစ်တဲ့အတွက်သတိမေ့မျောတာတွေဖြစ်နေတဲ့အပြင်ဆေးသွင်းနေရပြီးတော့ကျန်းမာရေးချို့တက်လာပြီဖြစ်တဲ့အကြောင်းကိုမိသားစုတွေကပြောကြပါတယ်။သူတို့ကိုဖမ်းဆီးထားတာ6လကြာတဲ့အထိဥပဒေအရတစုံတရာဆုံးဖြတ်ချက်မချသေးတဲ့အတွက်အခုလိုအစာငတ်ခံနေကြတာဖြစ်ပါတယ်။အပြည့်စုံကိုတော့ထိုင်းခြေဆိုင်သတင်းတော့မအေးမှာကသတင်းပေးပို့ထားတာကိုနားဆင်ကြပါခင်ဗျာ။
ပဲခူးတိုင်းနတ်တလင်းမြို့ပဲမခန်းကျေးရွာကြကြိုးဝိုင်းမှာရှိတဲ့လေယာမြေများပြန်ရရှိရေးအတွက်လေသမားတွေကိုအကူအညီပေးခဲ့တဲ့ပြည်သူ့အကျိုးဆောင်ကွန်ရက်ကအဖွဲ့ဝင်3ဦးကိုပုံမှန်18တင်းဖွဲ့ပုံမှန်6တွန်းနဲ့အရေးယူပြီး6လကြာတဲ့အထိအမှုကိုဆုံးဖြတ်ချက်မချသေးတဲ့အတွက်ပေါင်းတဲ့အချင်းထောင်မှာအစာငတ်ခံဆန္ဒပြနေကြတာပါအခုအခါမှာတော့မိထီလာပြည်သူ့အကျိုးဆောင်ကွန်ရက်ကဒေါ်မြင့်မြင့်အေးဟာသတိမေ့တဲ့အထိကျန်းမာရေးချို့တက်လာကြောင်းမောင်တော်ဆက်သူကပြောပြပါတယ်
ပြရမှာပဲတကယ်တတိမိတယ်လေသူကမရသေးဘူးအဆက်သွယ်လည်းလုံးလို့မရဘူးဘာမှမေးလို့မရဘူးမေးလို့လည်းမရဘူးပေါင်းလိထောင်နှံခေါ်တာဘယ်လိုမှမေးလို့မရဘူးပြရတာတော့မိုက်ဟုတ်ပတ်တစ်ပတ်တောက်ကြလေဟုတ်ပတ်တစ်ပတ်တောက်ကြပြီးခင်းကြတာပြီဆို9ရက်တောက်ကြစနေတနေ့ကနေတနေ့လာ9ရက်ဒီနေ့ရက်နေ့17ရက်ပေါ့ဒီနေ့ဆို17ရက်ဒီနေ့17ရက်မြောက်ပေါ့ပြရတော့အဲ့ကိုရဲ့ရှင်းရဲ့မြောက်ကိုရဲ့မြောက်ကတတိမိသွားတာပဲ
ထောင်ကိုတော့ရောက်စုံစမ်းခဲ့တဲ့အစာငတ်ခံဆန္ဒပြနေသူဒေါ်ခင်မိမိခိုင်ရဲ့အမဖြစ်သူဒေါ်အေးမီကလည်းထောင်ထဲမှာအစာငတ်ခံဆန္ဒပြမှုတွေလုပ်တဲ့အတွက်လေဖြတ်နေတဲ့ဒေါ်မိမိအေးဟာပို့ပြီးတော့ကျန်းမာရေးရစိုးရင်ရတယ်လို့ပြောပြပါတယ
်ဒေါ်မိမိအေးဟာအာနေပြီးတော့သူကလေဖြတ်တာနှစ်ခါရှိပြီအဲ့တော့သူကစိုးရိမ်နေရပါလေဟုတ်ကဲ့ဒီတာမန်ချိန်လေးအရသူစိုးရိမ်နေရတာလေအခုသူ့ကိုဆေးသွင်းလိုက်ရပါပြီတဲ့ကျန်းမာရေးချို့တဲ့လားလို့တဲ့အဲ့ဒီလိုပြောပါတယ်ဒေါ်မိမိအေးကဟိုဆေးသွင်းနေရပါတယ်တာမန်ထက်ကလည်းဆေးဆက်သွင်းရပါတယ်ချိန်မိမိခိုင်ကတော့မသွင်းရသေးပါဘူးဒါပေမဲ့သူ့ကိုလည်းတွင်းဖို့ဖြေနေရှိတယ်သူကငင်းဆန်နေတယ
်ပြီးခဲ့တဲ့တပတ်ကျော်တောက်ကြနေကစပြီးအစာငတ်ခံဆန္ဒပြနေတာဟာ17ရက်ရှိသွားပြီဖြစ်ပါတယ်သူတို့ကျမ်းမာရေးထိခိုက်မှာကိုမိသားစုကစိုးရင်ပူပန်နေကြတာပါအစာငတ်ခံဆန္ဒပြသူတွေရဲ့မိသားစုတွေကိုလည်းထောင်ဝင်စာပိတ်ပင်ထားတဲ့အတွက်တွေ့ဆုံဝင်လည်းမရကြပါဘူးသူတို့ရဲ့အမှုကိုလိုက်ပါဆောင်ရွက်ပေးနေတဲ့ရန်ကုန်မြို့ကတရားလွတ်တော်ရှေ့နေဦးအောင်သိန်းကလည်းအမှုကြံ့ကြံနေတာဟာဥပဒေအရမဖြစ်သင့်တဲ့အကြောင်းကိုလည်းပြောပြပါတယ
်ဟာသူတို့ဟာဟာဆိုင်လူတွေအတွက်ထောင်ကပြောမယ်ထောင်ကဒါထောင်ရဲ့ဥပဒေချိုးပေါက်တယ်ပြောမယ်ဒီဘက်ကလည်းဒီအပေါ်မတင်တဲ့လူကလည်းထော်ထုတ်တယ်ပေါ့နော်ဟာငါဆွဲနေတော့ဒါပေမဲ့အဲ့ဒါတိုင်းပြည်သားကြီးတရားစွတ်တော်ကအောင်ယုံတိုင်းဆွေးရဆက်တင်သွင်းတယ်ဆိုတင်ပေါ့ဟာအဲ့လိုအောင်ယုံတိုင်းဆက်တင်သွင်းတယ်ဆိုမတင်လို့ရှုတ်မယ်ဆိုရင်ရှုတ်ပေါ့ဗျာဒီနှစ်ခုကမင်းချောက်တယ်ဘာဖြစ်လို့လောက်ကြံ့ကြနေရသလဲဆိုတာအမှုတွေရောအမှုတွေရဲ့မိသားစုတွေရောစဉ်းစားကြရဖြစ်လာတယ်အကြောရှင်းနေများဘက်ကတော့တင်စားပြီးပြီရှောင်းလေးပေးပြီးပြီအမင်းချောက်ကိုရက်ဆောင်တာပဲရှိတယ်အမောင်းလို့ရွတ်တယ်ရွတ်လိုက်ချလို့ရတယ်ဘာဖြစ်လို့အဲ့လိုဒီအချိန်ကိုဟိုးလုံနေတယ်ဘလို့ဥဒီနဲ့ဘလို့ဆွဲရလဲဆိုတာသူသိမြင်နေရတဲ့ကြီးဆက်ရကြတယ်။ဒါကိုဝိရိယမိမချပေးသေးဘူးဆိုတော့ဟုတ်ကမိသားစုကသွားပြီးတော့ဒီတိုင်းနေသားကြီးတရားစွတ်တော်မှာသွားမိတာတော့မှချင်းပေးပေးနဲ့ရှောင်းသိမ်းပြောဆိုနေတော့ဘာသဘောလဲ။ဘာဖြစ်လို့တရားရုံးနေအဲ့လိုတင်းမှန်နေရလဲ။အဲ့ဒါစဉ်းစားကြရပဲနော်
။မြမဆိုရတဲ့လက်ထက်မှာနိုင်ငံရေးအကျဉ်းသားတွေပါဝင်ပြစ်မှုကျူးလွန်သူတွေကိုလွတ်ငြိမ်းသက်သာခွင့်စေချင်ကျော်ပေးခဲ့ပေမဲ့နိုင်ငံရေးအကျဉ်းသားတွေကထောင်ကြပြီးသား90ခန့်ကျန်နေသေးတယ်လို့ဆိုပါတယ်။ဒါအပြင်အမှုရင်ဆိုင်နေရသူအမှုဆွဲဆိုခံနေရတဲ့နိုင်ငံရေးလူ့အခွင့်အရေးနဲ့ဆက်နွယ်နေတဲ့လယ်သမားရေးအလုပ်သမားရေးလှုပ်ရှားနေသူတွေကတော့ရာဂနန်းမှာရှိနေသေးတယ်ဆိုပြီးနိုင်ငံရေးအကျဉ်းသားများလွတ်မြောက်ရေးနဲ့အကူအညီပေးရေးလှုပ်ဆောင်နေတဲ့အဖွဲ့တွေကဆိုပါတယ်။မြမအစိုးရကတော့2013ခုနှစ်မတိုင်ခင်နိုင်ငံရေးအကျဉ်းသားအလုံးကိုလွှတ်ပေးမယ်လို့ပြောဆိုခဲ့ပြီးဒီဒီမာလာတဲမှာပဲအကျဉ်းသားတချို့ကိုပြန်လွတ်ပေးခဲ့တယ်လို့အဲ့ဒီတဲကတချို့ဟာလည်းအမှုဆွဲဆိုခံရပြီးတရားရုံးတွေမှာထပ်မံပြီးတော့အမှုတွေရင်ဆိုင်နေရဆဲဖြစ်ပါတယ်။အစိုးရတစ်လက်ထက်မှာတော့ပုံမှန်18ခွင့်ပြုမိတ်မရပဲစီတန်းလဲ့လဲမှုပုံမှန်505ခါခွေစူပူအောင်လှုပ်ဆောင်မှုတွေနဲ့ဖမ်းဆီးမှုတွေကအများအပြားဖြစ်ပေါ်နေပါတယ်ရှင်။